တောင်တရုတ်ပင်လယ်ရေအောင်မှာရေနံနဲ့တန်းဝယ်ရှာဖွေရေးအတွက်နိုင်ငံခြားကန်ထရိုက်လုပ်ငန်းတွေရဲ့အကူအညီရဖို့တရုတ်နိုင်ငံကကြိုးပမ်းနေပေမဲ့လည်းနေမြေပိုင်နဲ့အငင်းပွားမှုတွေကြောင့်ရှာဖွေတွေးရှိမှုတွေကနေအကျိုးမြတ်များများဆဆချမ်းမမဟုတ်တဲ့အတွက်အခက်အခဲတွေကြုံရမဲ့အလားအလာတွေလည်းရှိနေပါတယ်။တရုတ်နိုင်ငံတောင်ပိုင်းကယူလန်ဒေသကလောက်ကွက်ပေါင်း22ခုမှဇီဝလောင်စာရှာဖွေရေးအတွက်နိုင်ငံခြားကုမ္ပဏီတွေဖက်ဆက်လုပ်ကိုင်မှုပြီးခဲ့တဲ့သတင်းပတ်ထက်မှာပဲနိုင်ငံပိုင်တရုတ်အမျိုးသားကမ်းလွန်ရေးနံကော်ပိုရေးရှင်းကတင်ဒါခေါ်ယူခဲ့တာပါ။စတရန်ကီလိုမီတာ48,280ရှိတဲ့လောက်ကွက်တွေရှိရာရေပြင်ကိုတော့ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားပါတယ်။အထူးသဖြင့်ဗီယက်နမ်နိုင်ငံက1990ပြည့်လွန်နှစ်တကစလို့ပိုင်ဆိုင်ကြောင်းလူသိရှင်ကြားပြောဆိုထားတာပါ။စက်တင်ဘာလနောက်ဆုံးထားတင်တာတင်သွင်းရမယ့်နိုင်ငံခြားကုမ္ပဏီအနေနဲ့ကတော့တရုတ်နိုင်ငံနဲ့ဖက်ဆက်လုပ်ကင်ရကရေနံနမိတ်ပိုင်ဆိုင်မှုတွေတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့နိုင်ငံတွေမှာဂုဏ်သိက္ခာထိခိုက်မဲ့အရေးအပြင်ရှာဖွေတွေးရှိမှုတွေကလည်းအငင်းပွားစရာပိုင်ဆိုင်မှုတွေဖြစ်လာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိနေတယ်လို့အကဲခတ်တွေခန့်မှန်းနေကြပါတယ်။ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရေအောက်မှာရေနံစီပီပါ17ဘီလီယံလောက်နဲ့သဘောတောင်ဝင်ကူပါပေ190ထရီလီယံလောက်ထိရှိနေနိုင်တယ်လို့လည်းအမေရိကန်စွမ်းအင်ဆိုင်ရာသတင်းချက်လက်အေဂျင်စီကခန့်မှန်းထားပါတယ်။